ထမကဘာစစ်ကို1914မှာကျင်းပခဲ့တယ်ဒုတိယကဘာစစ်ကို1939မှာကျင်းပခဲ့တယ်အဲဒီနောက်တော့ကဘာကြီးဟာတတိယကဘာစစ်ကိုခန္ဓာတိုက်မြိုက်စွာကျင်းပဖို့တိတ်တဆိတ်စစ်ပြင်နေခဲ့တယ်အဲ့ဒီလိုကဘာကြီးထဲမှာကျွန်တော်တို့ဟာကျုံဝဲရအစ်စ်ပါခဲ့တာအားမရလို့1948မှာပြည်တွင်းစစ်ကိုစတင်ကျင်းပခဲ့တယ်ခုဆိုကျွန်တော်တို့ရဲ့အဲ့ဒီမဲမဲမြင်ရပြစ်နေတဲ့ပြည်တွင်းစစ်ဟာတက်တော်ရှည်စေတဲ့အောင်မှာဘယ်ဆိုးလို့လဲတက်တော်ရှည်စစ်ဆိုပဲခန္ဓာလိုက်တာကြီးကျယ်လိုက်တာဒီအတိုင်းဆိုရင်တော့မကြခင်မှာ Granite စံချိန်တင်ဖို့လမ်းပွင့်သွားပြီခင်ဗျာရဲ့ဒါနဲ့ Granite စံချိန်ကိုခဏထားကျွန်တော်အဖေရဲ့ကြံခိုးဆိုပြီးထွက်သွားတာပြန်လာကြတော့ညာခြေတော့တစ်ဖက်ပါမလာတော့နေကန်ဆရာဝန်လေးပြောတာကတော့ဒီနှစ်ပိုင်းအတွင်းကျွန်တော်အဖေက39ရောက်မြောက်တဲ့ဒါတော့နည်းနည်းများသွားအဲ့ဒါလောက်ကြီးကြမပျော်တော့ပြီးတော့လဲဒါကကျွံဝဲရအစ်စ်ပါတာမဟုတ်တော့ရုံထောင်ကြောင်မိတာဘာမောပေါ့ဒကတ်နော့ဝော့ခ် BBN နာစင်သူသရရှင်များအားလုံးမင်္ဂလာရှိတဲ့ချိန်ခါသမယဖြစ်ကြပါစေ။မြေမြုံမိုင်းပါဝင်ပောက်ကွဲစေတတ်တဲ့စစ်လက်နက်ပစ္စည်းတွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးတော့ပြည်ပြင်းတိထိုက်တာတွေဒီကောင်းစရာတွေကိုနာစင်သူပြည်သက်ဒီအတော့တင်ဆက်ပေးလာခဲ့တာမှာဒီနေ့တော့ပိုင်း6ပိုင်းအထိရောက်ရှိလာခဲ့ပြီပဲဖြစ်ပါတယ်။ဆိုတော့ဒီနေ့မှာတော့ပြီးခဲ့တဲ့အပိုင်း၅ပိုင်းကသင်ခန်းစာတွေကိုစုစည်းပြီးတော့ရေးအကြီးဆုံးဖြစ်တဲ့ကြိုတင်ကာကွယ်ရေးခေါင်းစဉ်အောက်ကနေမိမိကိုယ်တိုင်နဲ့ပတ်ဝန်းကျင်ကိုဘယ်လိုကာကွယ်ကြမလဲဆိုတာကိုကျွန်တော်တို့စဉ်ချင်းလေ့လာသွားကြမှာပဲဖြစ်ပါတယ်။ရင်ဆုံးအနေနဲ့ရေမြုပ်မိုင်းနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းတွေဟာဘယ်လိုသဘောတဘာဝရှိသလဲဆိုတာကိုကျွန်တော်တို့အားလုံးသိဖို့လိုပါတယ်။အချိန်ကြာရပြောရရင်ဓာရီဟာလူမျိုးမရွေးဘာသာမရွေးအသက်အရွယ်မရွေးဘယ်သူ့ကိုမှအထာမထားသလိုရှေ့ရလဲမထားပါဘူး။ဒါကြောင့်မဲမိုင်းမှာဆရာမရှိဘူးလို့ပြောလို့ရှိကြတာပါ။အချက်လက်တွေကမြန်မာနိုင်ငံဟာကမ္ဘာမိုင်းအထူးဆုံးနိုင်ငံဆိုတာကို2023ခုနှစ်နဲ့2024ခုနှစ်နှစ်နှစ်ဆက်တိုက်ပထမချိန်ခဲ့တာပါပထမချိန်ရင်လူတွေကဂုဏ်ယူတတ်ကြပါတယ်နှစ်နှစ်ဆက်တိုက်ပထမဆိုရင်ပို့ပြီးဂုဏ်ယူတတ်ကြပြန်ပါတယ်ဒီနေရာမျိုးမှာပထမရတာကတော့ခံစားမြင်ကြရသူအပေါင်းရင်လာစရာတွေသာဖြစ်ကြရပါတယ်2025ခုနှစ်မှာတော့ဇန်နဝါရီလမှဒီဇင်ဘာလအတွင်း945ဦးကျော်တီချီပျက်စီးခဲ့ကြရတယ်လို့ UNICEF ကထုတ်ပြန်တဲ့အချက်အလက်တွေကိုကိုးကားပြီးဆိုင်ရာအရက်ဖက်ဖွဲ့စည်းတွေကထောက်ပြပြောဆိုခဲ့ကြပါတယ်ဒီအချက်အလက်တွေကိုရာဂိုင်းတို့တွေ့ကြည့်ရင်ဒီနေ့ကိုပြင်းပြလူနှစ်ဦးအထိသေဆုံးခဲ့တယ်လို့တွက်ဆနိုင်ပါတယ်ဒါအပြင်အချက်အလက်မှတ်တမ်းမတင်နိုင်ခဲ့တဲ့ဖြစ်စဉ်တွေလည်းများကြီးရှိနိုင်ပါသေးတယ်ဒီအချက်အလက်တွေကရက်သက်နေခြင်းရှိသေးပါဘူးလက်တွေ့အခြေအနေတွေရမြန်မာနိုင်ငံရဲ့စစ်မှတ်ဖြစ်ပွားရာဒေသတွေမှာရက်သားတွေတွာလာနေထိုင်တဲ့နေရာစာတင်ကြောင်းနဲ့စိုက်ပျိုးမြေတွေမှာဒီပောက်ကွဲစေတတ်တဲ့စစ်လက်နက်ပစ္စည်းတွေကိုအသုံးပြုနေကြတာဟာတကယ်ကိုဝမ်းနဲ့ခံပြင်းစရာဖြစ်ပါပဲအဲ့ဒီတော့ အချိန်ကြာလာတာနဲ့အမျှလယ်သမားတွေဟာလယ်ထဲကိုမဆင်းရဲကလေးတွေဟာလည်းကျောင်းကိုမသွားရဲဖြစ်လာကြပါတယ်။ဒါကြောင့်ကျွန်တော်တို့ဟာဒီဒေသခံတွေအပေါ်မှာစာနာမှုအပြည့်နဲ့သူတို့ကိုအသိပညာပေးဖို့လိုအပ်လာပါတယ်။မင်းမြို့မိုင်းဆိုတာမြေအောက်မှာရှိနေတာမို့မြင်ရခဲ့ပါတယ်။ဒါပေမဲ့ပတ်ဝန်းကျင်ကပေးတဲ့ဒဲလွန်စားတွေကိုတော့ကျွန်တော်တို့သတိထားမိနိုင်ပါတယ်။ဥပမာပုံမှန်မဟုတ်တဲ့မြေမျက်နှာပြင်မျိုးကမြေကြီးကတူးဆွထားသလိုဖြစ်နေတာဒါမှမဟုတ်မြင်းပြဝန်တိုင်းမြက်တွေခြောက်နေတာမျိုးကိုတွေ့ရင်သတိထားပါ။ပြီးတော့ဆွန့်ပစ်ထားတဲ့ဆေးစခန်းဟောင်းတွေကရုတ်ကျင်းတွေနဲ့ဒရာဟောင်းတွေနာကိုလုံးဝသွားပါနဲ့လက်တွေအားဖြင့်တကယ်လို့ကိုကမန်းရှိနိုင်တဲ့နေရာကိုရောက်သွားပြီလို့တန်မြတ်ရှိရင်နံပါတ်1ချက်ချင်းရလိုက်ပါဘာကိုမှမကင်ပါနဲ့အနီးနားမှာဘာပစ္စည်းမှမချပါနဲ့နံပါတ်2အဒီပေးပါဘေးကလူတွေကိုမလာဖို့အော်ဟစ်အဒီပေးပါနံပါတ်3ပြန်ဆုပ်ပါကိုလာခဲ့တဲ့ခြေလန်းအတိုင်းအတိအကျလဲပြန်ပါနံပါတ်၄ကိုတိုင်းမိုင်းရှင်းမှုဘယ်တော့မှအကျိုးစားပါနဲ့ယုံကြည်စိတ်ထားရတဲ့ကျွမ်းကျင်သူနဲ့တာဝန်ရှိသူတွေကိုအပြစ်ပေးအကြောင်းကြားပါမိုင်းနဲ့ပေါက်ကွဲစီတဲ့ပစ္စည်းတွေရဲ့အန္တရာယ်ရှိတဲ့နေရာဒေသတွေမှာဆိုရင်မြေပြင်မှာလက်တွေ့ကိုကြီးဆောင်ရွက်ပေးနေသူတွေ၊ပညာပေးနေသူတွေနဲ့ဒေသခံတွေရဲ့သတိပေးစကားတွေကိုလည်းနားဝင်လက်ခံဖို့လိုတယ်ဆိုတာကိုပြောရပါတယ်။ဒီအကြောင်းအရာတွေကိုထပ်ခါတလဲလဲအချိန်ချင်းခါခါပြောနေကြပြီမဲ့ဒီဖြစ်ရတွေကနည်းမတော်သေးပါဘူး။စစ်ပွဲတွေကဆက်လက်ဖြစ်နေတော့မှာပဲ။ပြည်သူတွေလည်းအိုးပြစ်၊အိမ်ပြစ်၊ပြည်လောအသက်ရှင်နေရတော့မှာဒီအချိန်တွေမှာစူးစမ်းလို့စိတ်တတိလူမှုလွဲမနာလွယ်မှုတွေကလူတွေရဲ့ဘဝကိုအများကြီးပြောင်းလဲသွားစေနိုင်တယ်ဆိုတာမြေပြင်ကပုံကိုယ်တွေရဲ့တက်သေးခံချက်တွေနဲ့လက်တွေ့ဖြစ်ရများစွာကဒီအနေအကြောင်းအားလုံးကိုပြောပြနေပါတယ်တစ်ဖက်မှာလည်းပညာပေးတဲ့သတင်းစကားတွေကိုလူတွေရောက်ရှိဖို့အခက်ခဲပေါင်းများစွာရှိနေပါသေးတယ်သွားလာရေးအခက်ခဲငွေချေးဒီဝအခက်ခဲတာမှာအသက်အန္တရာယ်အထိရှိနိုင်တဲ့အခြေအနေတွေမှာဆောင်ရွက်နေကြရတာပါဒါကြောင့်ဒီပညာပေးကိစ္စတွေကိုအမှုမဲ့အမှန်မဲ့မဟုတ်ပဲတဦးနဲ့တဦးလက်ဆင့်ခံပြီးအန္တရာယ်ကိုအတက်နိုင်ဆုံးကာကွယ်ရှောင်ရှားနိုင်အောင်ဆောင်ရွက်ကြရမှာဖြစ်ပါတယ်မတော်လို့မြေမြုံမိုင်းနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းတွေရဲ့အန္တရာယ်ကြရောက်ခဲ့ရင်လည်းမိသားစုပတ်ဝန်းကျင်နဲ့ဆရာတွေကရုပ်ပိုင်းစိတ်ပိုင်းကိုကိုကြီးထောက်ပံ့ပေးကြဖို့လိုအပ်ပါရဲ့ဒါအပြင်စစ်မြေပြင်တနေရာကစေနာဝန်ထမ်းတွေနဲ့ဆွေးနွေးလင်းမြန်းပြီးမှအမှတ်သားလိုက်နာရတဲ့ချုပ်ကိုလည်းဆက်လက်ပြီးတော့တင်ဆက်ပေးကြပါမယ်မြေမြုပ်မိုက်အပါဝင်ပောက်ကွဲစေတတ်တဲ့ပစ္စည်းတွေကြောင့်ဆုံးရှုံးသွားရတဲ့ကိုလက်အင်္ဂါအစိပ်ပိုင်းတွေကိုအစားထိုးဖို့အတွက်ခြေတုလက်တုလိုမျိုးထောက်ပံ့မှုတွေရရှိဖို့ခက်ခဲနေပါသေးတယ်။မြေမြုပ်မိုင်းအပါဝင်ပောက်ကွဲစေတတ်တဲ့ပစ္စည်းတွေနဲ့ပတ်သက်လာရင်မိုင်းအကြောင်းသေချာတက်ကျွမ်းသူကတာဝန်ပေးရတင်ပါတယ်။မတက်ကျွမ်းသူများဝင်ရောက်လုပ်ကိုင်ခြင်းကိုလည်းတားမြစ်တင်ပါတယ်လို့စစ်မြေပြင်စေနာဝန်ထမ်းဆရာဝန်တွေကဆိုထားပါတယ်။အနည်းချုပ်အနေနဲ့အချက်၆ချက်လောက်ကိုထလောင်းပြီးဒီပေးကျင်တာလေးတွေရှိပါသေးတယ်။နံပါတ်၁ဒေသခံတွေကိုသတင်းမေးမြန်းမှာသူတို့အသွားတဲ့လမ်းကိုကိုယ်လည်းမသွားပါနဲ့နံပါတ်၂စွန့်ပစ်ထားသောလမ်းဟောင်းကိုအသုံးမပြုပါနဲ့ဖြတ်လမ်းကိုအသုံးမပြုပါနဲ့လူသုံးများပြီးစိတ်ချရတဲ့လမ်းပေါ်ကပဲသွားပါနံပါတ်၃သဘောဘေးကိုသတိပြုပါရေကြီးပြီးရင်ဒါမှမဟုတ်မလင်းလှုပ်ပြီးရင်ညီမြုပ်မိုင်းနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းတွေဟာနေရာရွှေရှွာသွားနိုင်တယ်ဆိုတာကိုမြေသတိရပါနံပါတ်၄ကလေးတွေကိုတင်ပေးပါထူးဆန်းတဲ့ပစ္စည်းတွေကိုမြင်ရင်မကင်နဲ့ မစောနဲ့ဝေးမနေလို့တင်ထားပေးပါ
နံပါတ်5
မြေမြုံမိုက်အန်ရီတွေကြားကနေသက်ရှင်ကြံရင်ခဲ့ကြသူတွေကိုခေမပေးပါကုရုကိုခွဲခြားဆက်ဆံတာမျိုးမလုပ်ပါနဲ့နံပါတ်6ဒီပညာဖြန့်ဝေပေးပါပိုသိထားတဲ့မြေမြုံမိုက်အန်ရီရဲ့ဒီပညာပေးတွေကိုခြားသူတွေကိုလည်းဒီစက်ပြန်လည်ပြောပြပေးပါနောက်ဆုံးအနေနဲ့မြေမြုံမိုင်းအပါဝင်ပောက်ကွဲစေတဲ့လက်နက်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဆောင်ရံရှောင်ရံတချို့ကိုလည်းပြောပြပေးကြပါမယ်။မြေမြုံမိုင်းနဲ့အခြားပောက်ကွဲစေတဲ့ပစ္စည်းလို့တန်လျာရှိတာနဲ့မထီရ၊မကန်ရ၊မကောက်ရမရွှေရပါဘူး။ပစ္စည်းတစ်ခုနဲ့ပြစ်ပေါက်တာ၊ဒုံနဲ့ထိုးတာ၊မီးရှို့တာတွေလုံးဝမပြုလို့ရပါဘူး။ပြီးတော့တစ်ခါမြေမြုံမိုင်းနဲ့ပောက်ကွဲစေတဲ့ပစ္စည်းလို့တန်လျာရှိတာနဲ့ရလိုက်ရပါမယ်ခက်ဝေးဝေးမှာနေရပါမယ်လာရလန်းအတိုင်းပြန်သွားရပါမယ်ဂရီပေးချက်တွေကိုနိုင်နာရပါမယ်ဒါကတော့ဆောင်ရမယ့်အပိုင်းမှာအဲ့မှာပြောခဲ့တဲ့အပိပညာပေးလုပ်ငန်းရှင်တွေကိုတိတိကျကျလိုက်နာမယ်ဆိုရင်မြေမြုံမိုင်းအပါဝင်ပောက်ကွဲစေတတ်တဲ့ရှစ်လက်နက်ပစ္စည်းတွေအနေကနေကျွန်တော်တို့အတော်တန်ဘေးကင်းစိတ်ချရပြီလို့ဆိုနိုင်ပါလိမ့်မယ်ကဲဒါကတော့မြေမြုံမိုင်းအပါဝင်ပောက်ကွဲစေတတ်တဲ့ရှစ်လက်နက်ပစ္စည်းတွေရဲ့ဘေးအန္တရာယ်တွေနဲ့ပတ်သက်ပြီးတော့နားဆင်ပြီးကြတဲ့တဦးချင်းတယောက်ချင်းစီကိုအထူးပဲကျေးဇူးတင်ရှိပါတယ်တင်ဆက်ပေးခဲ့တဲ့ podcast ကိုနားဆင်သူပြည့်ပြတ်တွေကြံ့ညက်သက်ကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ် Barmon Podcast Network BBN ရဲ့အခြားအစီအစဉ်တွေကိုလည်း BBN ရဲ့ social media platform တွေဖြစ်တဲ့ YouTubeFacebook နဲ့ Instagram တို့မှာဝင်ရောက်နားဆင်နိုင်ပါတယ်။နားဆင်သူတော်တော်ရှင်များအားလုံးပေးပြောင်းဝေးကွာကြပါစို့နော်။